NRD ဆိုရလက်ထက်ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးတို့ကိုအာဂရိလိုက်စားမှုတွေနဲ့ထောင်ဒဏ်16နှစ်စီချမှတ်လိုက်ပါတယ်။အာဂရိလိုက်စားမှု၄မှုစီအတွက်တမှုကိုထောင်ဒဏ်၄နှစ်စီချလိုက်တာပါ။စီမံဘဏ္ဍာဝန်ကြီးဦးစိုးညွင့်လွင်ပေါ်နိုင်ငံတော်ပုံကံမှုပုံမှားတွေပါဝင်တခြားပုံမှားတွေအတွက်အစောပိုင်းတည်းကထောင်ဒဏ်38နှစ်ချထားပေးတာပါ။ဒီနေ့မှာတော့အာဂရိလိုက်စားမှုအတွက်တောင်ကြီးအချင်းထောင်တဲကအထူးတရားဝန်ကနေပြစ်ဒဏ်ချလိုက်တာလို့ရှင့်နေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုမက်ခင်ဂျီတွေပြောပြပါအောင်ခင်ဗျာ
။ NRD အစိုးရလက်ထက်ကရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လွင်တို့ကိုအာဂရိလိုက်စားမှုတိုက်ဖျက်ရေးပုံမှန်55နဲ့တောင်ကြီးချင်းထောင်တွင်အထူးတရားရုံးကနေဒီကနေ့ဇန်နဝါရီလ28ရက်နေ့မှာထောင်ဒဏ်16နှစ်စီပြစ်ဒဏ်ချလိုက်ပါတယ်။အေလိကန်ရှိတဲ့နေရာကိုနိုင်ငံသားဝင်ခွင့်အတွက်ကန်ထရိုက်ပေးထားတဲ့ကုမ္ပဏီကကောက်ခံငွေကွာဟတာကိုအရေးယူဖို့ကြံကြတာနဲ့ပြည်နယ်စီမံကိန်းတွေချမှတ်ဆောင်ရွက်တဲ့နေရာမှာနိုင်ငံဘဏ္ဍာငွေစုံစုံနဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့သူတို့ပေါ်အာဂရိလိုက်စားမှုအမှု၄မှုစီနဲ့တရားစွဲခဲ့တာဖြစ်ပြီးတမှုစီအတွက်ထောင်ဒဏ်၄နှစ်စီချလိုက်တာလို့သူတို့ရဲ့ရှင်းတွေကဗီဒီယိုကိုအတည်ပြုပြောပါတယ်
။ဟုတ်ကဲ့ဒီနေ့အမိန့်ချပါတယ်။အာဂရိပုံမှန်55နဲ့ပါ။အာဂရိပုံမှန်55ကို၄နှစ်ချပါတယ်။တမှုကို၄နှစ်ပေါ့။တမှုကို၄နှစ်ဆိုတော့သူတို့က၄မှုရှိတယ်ရှင်။ဒီချမ်းပြပါလေဒီဒေါက်တာလင်းထွတ်ကလည်းလေးမှုရှိတယ်အဲစီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်တွေကလည်းလေးမှုရှိတယ်အဲအဲ့တော့တမှုလေးနှစ်ဆိုတော့လေးမှုဆိုတော့16နှစ်ဖြစ်တာပေါ့ရှင်ဒေါက်တာလင်းထွတ်မှအမှုရှိတော့ပါဘူးအဲ့ဒီဒီအာဂတိလေးမှုပဲငွေရရှိလာပါစီမံဘဏ္ဍာဝန်ကြီးဦးစိုးလွင်ကတော့ခုနှစ်မှုရှိတဲ့အချိန်မှာသုံးမှုကဒီဇင်ဘာ30ရက်နေ့ကချပြီးသွားပြီ
ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းနဲ့ပြည်နယ်စီမံကိန်းနယ်ဘဏ္ဍာရေးဝန်ကြီးဦးစိုးညွန့်လွင်တို့ကိုအာဂရိလိုက်စားမှု၄မှုစီနဲ့ပြစ်ဒဏ်ချမှတ်ခဲ့ပေမဲ့အမှုစစ်ဆေးစဉ်ကဆွဆွဲချက်တွေအတိုင်းအာဂရိလိုက်စားရဲဆိုတာတတ်တည်မပြနိုင်ခဲ့ဘူးလို့ရှင်းနေကပြောပါတယ်
။ဝီရီကြီးတွေကိုလက်ခံပြီးလက်ပေးလိုက်ယူလုပ်တယ်ဆိုတာတော့မပေါ်ဘူး။လုပ်ငန်းတာဝန်ရတန်းထောင်ရမှာနည်းနည်းပေါ်ရော်တယ်ဆိုတာမျိုးလောက်တော့သုံးချက်မယ်။ဒီအမှုတွေကတော့ပြန်မရဲ။ဟုတ်ကဲ့မဟုတ်ကဲ့ဆိုတာလေတိုင်းနဲ့ပြည်နယ်အသီးသီးအဝန်ကြီးချုပ်ဒီပုံလုံးတော့ဟိုအရေးယူကြတာပဲပေါ့အဲ့တော့ဒီအရေးယူရဲ့နေရာမှာတော့ဒီအဂတိတက်ချက်ရေးကော်မရှင်ကတော့သူတို့စစ်ဆေးတွေးရှိချက်တွေအရေးယူတာပေါ့အဲ့ဒီအပေါ်မှာတော့ကျမတို့ကသူတို့တွေးရှိချက်မှန်နေမှားတဲ့ကျမတို့ဘာမှမပြောလို့ဘူးအဲနောက်တစ်ခါဒီအမိန့်ချတဲ့တရားသူကြီးပေါ်မှာလည်းသူ့ရဲ့စီရင်တုံတရားအရာအဲ့ဒီအတွက်တော့ကျမတို့ကဘာမှမပြောလို့ဘူးတို့တော့လေပေါ့နော်တရားစီရင်စနစ်တစ်ခုကောင်းဖို့ဆိုတာကကျမတို့နိုင်ငံပေါ်မှာမှူတည်ပါတယ်။ဆိုင်ရဲ့စီဝါရေးအခြေအနေလူမှုရေးအခြေအနေလူခွင့်ရေးအခြေအနေအဲ့ဒါကြီးအားလုံးပေါ်မှာမှူတည်ပါတယ်။အဲ့ဒါကြီးအားလုံးကောင်းရင်တော့ကျမတို့တရားစီရင်ကောင်းမှာမှာပါပဲ။ခုချိန်မှာတော့ကျမအနေနဲ့တော့သိုးတယ်လို့လည်းမပြောသင့်ဘူး။အောင်ကျမတို့ကြိုးစားမှာပါပဲ။
ဒီနယ်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးစိုးညွန့်လည်းဟာနိုင်ငံတော်ပုံကံမှုပုံမှားတွေဖြစ်တဲ့122122ကကြီး122ခွေစတဲ့ပုံမှန်၃ခုနဲ့2021ခုနှစ်ဒီဇင်ဘာလ30ရက်နေ့ကထောင်ဒဏ်34နှစ်ချခံရတဲ့အပြင်အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုပ်မှုပုံမှန်905ခွေနဲ့လည်းတရားစွဲခံထားရတဲ့အမှုနှစ်ခုအတွက်ထောင်ဒဏ်၄နှစ်ချခံခဲ့ရပါတယ်။အဲ့ဒီထောင်ဒဏ်38နှစ်အပြင်ဒီကနေ့နောက်ထပ်ထောင်ဒဏ်16နှစ်ချခံရတာပါ။အစောပိုင်းကချထားတဲ့ပြစ်ဒဏ်တွေအတွက်အယူခံတက်ဖို့ဆောင်ရွက်နေတယ်လို့ရှင်းနေကပြောပါတယ်။
ဟိုအယူခံတက်ဖို့လုပ်နေပါလေဒီလာဆောင်းကိုယူခံတက်မှာပါအဲဒီတုံ့ပြန်မှုကတော့ဟိုသူတို့စိတ်သက်ခွန်အားရောလူချမ်းမရေရောကောင်းပါလေ
စစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီက NLD စိုးရလက်ထက်ကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေအပါအဝင်တပ်ဆိုင်ရာပြည်နယ်တိုင်းဝန်ကြီးတွေကိုအာဂတိအမှုအများပြည်သူတင်ငိအေးချမ်းမှုပြက်ပြားစေတဲ့အမှုစတဲ့အမှုတွေနဲ့တရားစွဲထောင်ချနေတာပါမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုအာဂတိလိုက်စားမှု6မှုအတွက်ထောင်ဒဏ်18နှစ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုကိုအာဂရိလိုက်စားမှု၃မှုအတွက်ထောင်ဒဏ်၉နှစ်စသဖြင့်အသီးသီးချမှတ်ချပါရရှင်
။မကင်ကြီးထေပြောပြခဲ့တာပါ။